Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလတရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေ့ညနေခင်းသတင်းတွေကိုနားလောင်နေတူစင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့တန်တမန်အဆောက်အအုံ3ခုကိုပိတ်ပစ်ဖို့ရုရှားကိုအမေရိကန်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။အီရန်နိုင်ငံတာဖာမျိုးနဲ့နိုင်ဘိုက်ပြည်နယ်တစ်ခုလုံးက IS ကိုအောင်ပွဲဆင်လိုက်ပြီဖြစ်တယ်လို့အီရန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ကင်ညာနိုင်ငံမှာသမရအူဟူရူကင်ညာထက်အနိုင်ရခဲ့တဲ့ပြီးခဲ့လကရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
။အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကချင်းပြည်နယ်နဲ့ကပ်ရက်နယ်မြေရှင်းလင်းရေးယူနေတဲ့မြမအစိုးရတပ်မတော်နဲ့အပြစ်ရလက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ရခိုင်တပ်မတော် AA တို့ကြားမှတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်
ဘလောကနဲ့ပြီးတော့25မိုင်လောက်ဝေးနေမြာနှုံဘူးအထက်ပေါ်အနားလေးမှာအေးနဲ့စစ်တပ်နဲ့ပေါ့နော်တိုက်ပွဲဖြစ်တယ်လေဒါပေမဲ့လက်တက်ခံရတာမရှိဘူးလို့ပြောတယ်သူတို့တော့တယ်မှာဖြစ်တယ်ဆိုတော့လေတနက်တိုင်းကြာတော့တင်မှန်ဒီဘက်အချမ်းကြီးကတော့ကြောက်နေကြတ
ယ်ဒေတာခန့်တွေရဲ့စိုးရိမ်စိတ်နဲ့အတူအချိန်နေပြေဆုံးကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့အကျန်းဖက်တိုက်ခိုက်ခံနေရတဲ့ရခိုင်မြောက်ပိုင်းမှာလုံခြုံရေးမလုံလောက်တယ်လို့ဖုန်ကြီးကျောင်းတွေမှာခိုးလုံနေရတဲ့ဒုက္ခသည်တွေအတွက်လည်းစားနပ်ရိက္ခာအကူအညီလိုအပ်နေတဲ့အခြေအနေကိုလည်းသိကြရမှာပါအဲ့နောက်မတရားအသင်းနဲ့ဆက်နွယ်မှုပုံမှ18နှစ်မြင်းဆောင်တင့်နဲ့တရားစွဲဆိုထိသိမ့်ခံထားရသူအပြစ်ရလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးဗဟိုကော်မတီဝင်ကိုအပြစ်မရှိကြောင်းဆုံးဖြတ်ပြီးတော့ပြန်လွတ်လာပြီလို့ပြောပြပေးဦးမှာပါအခုရေဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရှိတဲ့တန်တမန်အဆောက်အအုံ3ခုကိုပိတ်ပစ်ဖို့ရုရှားကိုအမေရိကန်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။ဒါဟာအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားလက်ရှိဖြစ်နေတဲ့တင်မာမှုဖြစ်ပါတယ်။ရုရှားအနေနဲ့ဝါရှင်တန် DC မှာရှိတဲ့တန်ရုံးဝင်အတွင်းကအဆောက်အအုံတစ်ခုပါဝင်နယူးယောက်ကကောင်စစ်ဝင်ရုံးမှာရှိတဲ့အဆောက်အအုံတစ်ခုနဲ့ဆန်ဖရန်စစ္စကိုကောင်စစ်ဝင်ရုံးတို့ကိုစနေနေ့နောက်ဆုံးထားပြီးပိတ်သွားအောင်မှာဖြစ်ပါတယ်။အခုနဲ့စောပိုင်းကရုရှားဘက်ကချခဲ့တဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ကျွန်တော်တို့ဘက်ကလည်းခိုင်မာတိကျတဲ့အရေးယူမှုတွေနဲ့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့နိုင်ငံဆက်ဆံရေးကျဆင်းနေတာကိုရပ်တန့်ခြင်းပြီးတော့ဆက်ဆံရေးတိုးတက်လာအောင်တိဆောက်သွားကြင်ပါတယ်ဆိုပြီးတော့အင်ဘီတော်ပြောခွင့်ရဆာရာဟကဘီဆန်ဒါစ်ကပြောသွားပါတယ်။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်တန်တမာဝန်ထမ်းတွေနဲ့တန်တမာရေးလုပ်ငန်းစဉ်တွေကိုရှော့ချဖို့ရုရှားကအခုလစောပိုင်းမှာတောင်းဆိုပြီးတဲ့နောက်မှာအမေရိကန်ဘက်ကလည်းအခုလိုလှုံ့ဆော်ခဲ့တာဖြစ်ပါတယ်။ရုရှားရဲ့လုံရဟာနိုင်ငံသားဆက်ဆံရေးကိုထိခိုက်နစ်နာစေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုကြောင့်အမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့နိုင်ငံခြားသားတွေအစိုးရရဲ့အကူအညီနဲ့ဗီဇာပြန်လည်လျှောက်ထားနိုင်မှာတော့မယ်ကြာရာပတင်းနေ့ကချမှတ်လိုက်တဲ့စီရင်ချက်ကြောင့်အစိုးရရဲ့အကူအညီကိုအခုလိုရကြမှာပါဗီဇာညှင်းပယ်ခံရတဲ့ပြည်ပကလူတွေဟာတရားရေးဌာနရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့၃လအတွင်းဗီဇာပြန်လည်လျှောက်ထားနိုင်ကြောင်းနိုင်ငံသားအခွင့်အရေးဆိုင်ရာရှင်းလင်းရေးနဲ့သမ္မတထရမ့်အစိုးရတို့သဘောတူညီမှုတစ်ခုရလိုက်တာဖြစ်ပါတယ်အပြန်အလှန်အပြင်တိုင်ကြားချက်အလုံးကိုရုပ်သိမ်းပေးရမှာဖြစ်တယ်လို့တရားလိုတွေဘက်ကပြောပါတယ်မစ္စတာထရမ့်ကသမ္မတတာဝန်ယူပြီးတည်င်းတစ်ပတ်အတွင်းမှာပဲအီရန်၊အီရတ်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမန်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ပိတ်ပင်တဲ့သမ္မတအမိန့်ကိုလက်မှတ်ရေးထိုးခဲ့တာပါ။ဒီအမိန့်ကြောင့်အမေရိကန်နဲ့ပြည်ပနိုင်ငံတွေမှာကန့်ကွက်ဆန္ဒပြမှုတွေလည်းကြည်ကြဲပြင်းပြထွက်ပေါ်လာခဲ့ပါတယ်။သမ္မတထရမ့်ရဲ့အမိန့်ထုတ်ပြန်ပြီးရှေ့ရအကြာမှာပဲပြည်내တရားသူကြီးတွေကသမ္မတရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုကိုပယ်ချခဲ့ကြပါတယ်။တရားရုံးတွေမှာအယူဝင်အယူခံဝင်တာထက်ဆိုင်ရင်ပြင်ဆင်ရေးဆွဲမယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အရှေ့တောင်ပိုင်းမှာဟာဗီဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေရတဲ့အမျှမုန်တိုင်းတန်တဲ့ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်ဆိုပြီးတော့အင်ဘီရောကအခိုင်အမာပြောကြားလိုက်ပါတယ်။တက်ဆက်စ်နဲ့လူးဇီယားနားပြည်နယ်တွေမှာ၅ရက်ကြာစံချိန်တင်လောက်အောင်မိုးရွာသွန်းပြီးတော့ဝင်ရောက်တိုက်ခတ်သွားခဲ့တဲ့ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အခုလာမယ့်စက်တင်ဘာလအတွင်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ဖို့အတွက်ရန်ပုံငွေတွေကိုပေးထားပြီးဖြစ်တယ်လို့အင်ဘီတော်ရဲ့အမိမြေလုံခြုံရေးအကြံပေးတွန်ဘော့ဆတ်ကပြောပါတယ်။မုန်တိုင်းကြောင့်အင်ဂျီတသိန်းထိခိုက်ပျက်စီးသွားခဲ့ပြီးတော့အဝေးပြေးလမ်းမတွေတံတားတွေနဲ့တခြားအခြေခံအဆောက်အအုံတွေလည်းထိခိုက်သွားတယ်လို့သူကပြောပါတယ်။ အထူးသဖြင့်အမေရိကန်နိုင်ငံရဲ့သရုပ်ထအကြီးဆုံးမြို့ဖြစ်တဲ့ Houston မြို့ဟာမုန်တိုင်းတံအကြီးကျယ်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ Houston မြို့ရဲ့စီးပွားရေးလုပ်ငန်းတွေဟာလဲပတ်နေပြီးနလန်ထူမဲ့လက္ခဏာတွေတွေ့နေရတယ်လို့ Houston မြို့တော်ဝန်ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲ Atlantic သမုဒ္ဒရာနဲ့ Mexico ပင်လယ်ကွေ့တွေထဲမှာနောက်ထပ်အင်အားပြည့်မုန်တိုင်းတွေအားကောင်းလာနေပြီးတော့ Caribbean နဲ့ American အရှေ့တောင်ဘက်ခြမ်းတွေကိုဥတီလာနေပုံရတယ်ဆိုပြီး American အမျိုးသား Hurricane စောင့်ကြည့်ရေးဌာနကပြောပါတယ်ခင်ဗျာ။
American ပြည်ထောင်စု Texas ပြည်နယ်ထက်က Houston မြို့မှာတပြေးပြေးရေကျနေပြီဖြစ်ပေမဲ့အဝေးပြေးလက်မကြီးတွေတာတမန်တွေနဲ့ရေလောင်ကန်တွေအနီးကဒေသတွေမှာတော့ရေတွေကြီးနေသေးတာကြောင့်ထောင်ထဲချီတဲ့ရေဘေးဒုက္ခသည်တွေအတွက်နေရာထိုင်ခင်းလိုအပ်နေပါသေးတယ်။ဗလီအတော်များများကလည်းဒုက္ခသည်တွေအတွက်သူတို့တကားတွေကိုဖွင့်ပေးပြီးတော့ခလုံးခွင့်ပေးထားသလိုကူညီထောက်ပံ့မှုတွေလည်းပေးထားပါရယ်။ Houston ကိုလွန်ခဲ့တဲ့၄လကမှရောက်လာတဲ့ Saudi Arabia ကဒုက္ခသည်တွေဦးဖြစ်တဲ့အသက်16နှစ်အရွယ် Sarah El Azad နဲ့သူ့မိသားစုလည်းဗလီတစ်ခုမှခလုံးနေရပါရယ်။သူတို့အားလုံးအိမ်ပြန်ချင်းကြပါမယ်မဖြစ်မနေလိုက်နာရမယ်ဘေးလို့ရာကိုပြောင်းရွှေ့မိတ်ဘေတော့ရုပ်သိမ်းမလဲဆိုတာဘသူမှမသိပါဘူးရေဘေးတင့်သူတွေကိုဗလီကစေတနာဝန်ထမ်းတချို့ကသူတို့အိမ်ကိုခေါ်သွားကြတာကြောင့်ဆာရာတို့ခလုံးနေတဲ့ဗလီမှာမိသားစုနှစ်စုလောက်ပဲရှိတာပါစေတနာဝန်ထမ်းတွေကရေဘေးတင့်သူတွေကိုသူတို့အိမ်မှာလက်ခံထားတာကိုကြည့်ရင်လူမှုအတိုင်းဝိုင်းထဲမှာညီအကိုမောင်နှမစိတ်တွေတွေ့ရတဲ့အတွက်စိတ်ချမ်းသာမိပါတယ်လို့ပါကစ္စတန်ကရောက်လာသူကလည်းပြောပါတယ်ရှေ့ဘေးတံမခံရတဲ့ Houston အနောက်ပိုင်းကဗလီထဲတကားမှမရောက်ဖူးခဲ့ကြတဲ့လူတွေလည်းအိယာခင်းတွေစောင်းနေတာမကကလီကစားစရာအယုတ်တွေပါလာရောက်လူရမ်းပါတယ်အသာအစီးတွေကိုပက်ဖြတ်ပြီးအတူတကွလုကန်ကြတဲ့အတွက်ရေလွှမ်းမုံမုံနောက်ပိုင်းပြန်ပြီးနလန်ထူဖို့လုကန်ကြတဲ့အခါပိုပြီးအင်အားကောင်းတဲ့လူမှုအတိုင်းအဝိုင်းတစ်ခုဖြစ်လာလိမ့်မယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်
ရွေးဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်1,000အပြင်နောက်ထပ်တပ်ဖွဲ့ဝင်တွေဆေးလွတ်ဖို့လက်မှတ်ရေးထိုးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကပြောလိုက်ပါတယ်။အခုနောက်ထပ်ဆေးလွတ်မဲ့အမေရိကန်တပ်ဖွဲ့တွေဟာအာဖဂန်တပ်ဖွဲ့တွေကိုနိုင်ငံတွင်းမှာရှိတဲ့တာလီဘန်တွေနဲ့တခြားအကြမ်းဖက်ဖွဲ့တွေကိုထိထိရောက်ရောက်တိုက်နိုင်အောင်အထောက်အကူပေးတာတွေအကြံပေးတာတွေကိုအများစုလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါမှမဟုတ် Trump အစိုးရအဖွဲ့ကအာဖဂန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မူဝါဒအသစ်တွေကိုချမှတ်ခဲ့တဲ့တစ်ချိန်တည်းမှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်ကပိုပြီးတိကျတဲ့တပ်ဖွဲ့ဝင်အင်အားခန့်မှန်းချက်တွေကိုတောင်းဆိုပြီးတဲ့နောက်မှာအခုလိုတပ်ဖွဲ့ဝင်အင်အားတိုးလာခဲ့တာဖြစ်ပါတယ်။လက်တွေ့မြေပြင်အခြေအနေမှာရှိတဲ့တပ်မှုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်4,000ထပ်ဆေးလွှတ်သွားဖို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကစဉ်းစားနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။
ဣရန်နိုင်ငံတယ်အာဖာမြို့နဲ့ 9vet ပြည်နယ်တစ်ခုလုံးမှာ IS အစိုးရအကြမ်းဖက်သမားတွေအပေါ်အောင်ပွဲဆင်လိုက်ပြီလို့ဣရတ်ဝန်ကြီးချုပ် Haider al-Abadi ကကြေညာလိုက်ပါတယ်။တယ်အာဖာမြို့မှာအောင်ပွဲခံလိုက်နိုင်တဲ့အပေါ်ဣရတ်နဲ့ Syria နိုင်ငံတွေမှာ IS အကြမ်းဖက်သမားတွေကိုတိုက်နေတဲ့ American ဦးဆောင်တဲ့ညွန်မောင်းတပ်ရဲ့တပ်မှုကချီးကျူးပြောဆိုလိုက်ပါတယ်။ဣရတ်အလုံးစုံရေးတပ်တွေကတယ်အာဖာမြို့ကိုဖက်ပေါင်းစုံကနေအင်းနဲ့အားနဲ့တိုက်ခတ်ခဲ့ကြသလိုအဲ့ဒီနေရာတွေမှာဆက်ပြီးတော့ဖိအားပေးထားနိုင်ခဲ့တာကြောင့် IS တို့အခုလိုရုတ်တရက်ကြာဆုံးသွားတာဖြစ်တယ်လို့ယူဆကြောင်းညွန်မောင်းတပ်ဒုတိယဗိုလ်ချုပ်စတီဗန်ထောင်ဆန်ကပြောပါတယ်။ညမောင်းတပ်ဖွဲ့တွေနဲ့အီရတ်တို့အောင်ပွဲခံလိုက်နိုင်ပေမဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအခြားနေရာတွေမှာပိုပြီးပြင်းထန်တဲ့တိုက်ပွဲတွေနဲ့ရင်ဆိုင်မှုပြင်ဆင်ထားတယ်လို့လည်းဒုဗိုလ်မှူးကြီးထောင်ဆန်ကပြောပါတယ်။တယ်လီဖာမြို့ဟာ IS တို့ရဲ့အမခန်နယ်မြေဟောင်းတစ်ခုဖြစ်တဲ့မိုဇူးမြို့ရဲ့အနောက်ဘက်ကီလိုမီတာ80အကွာမှာတည်ရှိတာပါ။တယ်လီဖာတိုက်ပွဲတွေကိုတော့လွန်ခဲ့တဲ့12ရက်ကစတင်ခဲ့တာဖြစ်ပါတယ်။
ကင်ညာနိုင်ငံမှာသမရဥဟူရူတုကင်ညာတအနိုင်ရခဲ့တဲ့ပြီးခဲ့တဲ့လကရွေးကောက်ပွဲရလဒ်ကိုကင်ညာတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဗုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောလိုက်ပါတယ်။အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်ဂါကပြီးခဲ့တဲ့ဩဂတ်စ်လကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်လျှောက်ထားခဲ့တာပါ။သူအနေနဲ့မစ္စတာကန်ညက်တောက်ကိုမဲရည်အတွက်တိရသမာ၄တန်းနဲ့ရှုံးတယ်ဆိုတော့မဲစင်းရလက်ဟာမာယွန်းနဲ့ဆိုပြီးတော့မစ္စတာအိုဒင်းကပြောပါတယ်ကန်ညာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးရွေးကောက်ပွဲအစ်စ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားမှာဖြစ်ပါတယ်အတိုက်ခံညမောင်းအဖွဲ့နာဆာကတော့ရွေးကောက်ပွဲမဲပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံလိုက်ရတယ်လို့ရွေးကောက်ပွဲကျင်းပတဲ့နေ့ကတည်းကပြောခဲ့တာဖြစ်ပါတယ် ကညာအစိုးရကရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483သန်းခွဲဝေသုံးစွဲဖို့သတ်မှတ်ခဲ့ပြီးတော့အဲ့ဒီတဲကမှ IEBC လို့ခေါ်တဲ့ကညာရွေးကောက်ပွဲကော်မရှင်ကိုဒေါ်လာ415သန်းခွဲဝေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်အာရှဒေသတဝါမှာပြင်ထန်တဲ့မုတ်တုံမိုးကြောင့်ရေလွှမ်းမိုးပြီးတော့လူပေါင်း1200ကျော်သေဆုံးရပြီဖြစ်သလိုအိန္ဒိယနိုင်ငံရဲ့တချို့ဒေသတွေမှာသီးသတင်းပတ်အတွင်းရေးကြီးနေပါတယ်။မွန်ဘိုင်းမြို့မှာရက်တော်ကြာမိုးရွာနေပြီးတဲ့နောက်ကြာရာပြင်းနေကလူနေထူထပ်တဲ့ဘန်နဒီဘဇားအရက်ကတက်တန်118နဲ့ရှိပြီဖြစ်တဲ့အဆောက်အဦးတလုံးပြိုကျခဲ့တာကြောင့်လူ32ယောက်ထက်မနည်းသေဆုံးပြီး15ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအဆောက်အဦးမှာဖွင့်ထားတဲ့မူကြိုးကြောင်ကတော့ပြိုကျတဲ့အချိန်မှမဖွင့်သေးပါဘူး။အဲ့ဒီအဆောက်အဦးမှာမိသားစု9စုနေထိုင်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကသတင်းထောက်တွေကိုပြောပါရယ်။တည်တင်းမှတ်အတွင်မှာပဲမုံမိုင်းမြို့ရဲ့စီးပွားရေးအချက်အချာကြတဲ့နေရာတွေမှာမုတ်တုံမိုးကြောင့်ရေတွေကြီးလာခဲ့တာပါ။တောက်ကြနေမှာမိုးဆဲသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းချပါရယ်။မိုးကြောင့်မြို့မှာသွာလာတဲ့လုပ်ငန်းတွေအင်္ဂါနေ့ကရပ်တန့်သွားပြီးတော့လမ်းတွေမှာဖြတ်တန်းသွာလာလို့မရတော့အောင်ဖြစ်သွားပြီးလူသားပေါင်းများစွာနေစဉ်အသုံးပြုနေတဲ့ရထားလိုင်းတွေလည်းခဏရပ်သွားခဲ့ပါရယ်။လူထောင်ပေါင်းများစွာသူတို့ရဲ့ရုံခန့်တွေမှာညအပ်ရနာခဲ့ရပါရယ်ရှင်။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစစ် Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လဲနားဆင်နိုင်ပါတယ်ရှင်အခုရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစက်တိုက်ကြည့်ကြရအောင်ပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကလဒန်မြစ်ရဲ့အနောက်ဖက်ခြမ်းကန်တရက်တောင်တန်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။တိုက်ပွဲအတွင်းအရာရှိနဲ့စစ်တီတချို့ကြာဆုံးမှုရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကကြေညာချက်မှာဖော်ပြထားသလိုစစ်လက်နက်ပစ္စည်းအများပြားကိုသူတို့ဘက်ကသိမ်းဆည်းရခဲ့တယ်လို့ရခိုင်တပ်မတော်အေအေဘက်ကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။မြမအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ခိုင်တမတော်အေအေနဲ့မြမတမတော်တို့ကြားချင်းမြင့်နဲ့ပလောဝမြို့နယ်ကလသာမြို့နောက်ဘက်ခြမ်းကန်တရက်တောင်တန်းပေါ်မှာမနေ့ကညနေပိုင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီဖြစ်တဲ့တိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်သူခကပြောပါတယ
်။မနေ့ကအုပ်ဝေးဖြစ်တဲ့ဥစ္စာကတော့ခမ966ပေါ့။အဲ့ဒီတန်တွေးအခြေစိတ်တရင်ကကျွန်တော်တို့ဒီရခိုင်တမတော်ရတမနဲ့လျောက်ခါပြည်သူဟာနဲ့အဲ့ဒီလှုပ်ရှားတရရဲ့114အခြေကျတဲ့ဒေတာကိုထုတ်ဖောက်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတိုက်ပွဲဖြစ်တာဗျ။မနေ့က31ရက်နေ့ညနေ3:00လောက်မှာစတင်တာဗျ။တိုက်ပွဲအစဉ်ကတော့တနာ ਈ လောက်ကြာတယ်။ဗမာတမတော်ဖက်ဆက်နေပြီးတော့တော်တော်လေးအကျဆုံးများတယ်ဗျ။ထုတ်ခွာသွားတဲ့အခါအလောင်းချောင်းလောင်းကြံခဲ့တယ်။နောက်ပြီးတော့ဒဏ်ရာနဲ့အများပြားရပြီးတော့ဒီလိုဆုတ်ခွာသွားတယ်
ဒီတိုက်ပွဲအတွင်းမှာရခိုင်တပ်မတော်ဘက်ကအလောင်း6လောင်းပါဝင်ပစ္စတိုတလက်လက်နက်ကြီး60မမတလက် MA2 စစ်သနတလက် MA ချေမုံရင်ရိုင်ဖယ်လေးလက် MA4 40မမဘုံးပစ်လောင်းချာတွဲတလက်ပါဝင်40မမလောင်းချာသီးနဲ့စစ်အုံဆောင်ပစ္စည်းခဲရမီးကြောက်အများပြားသိမ်းဆည်းရမိတယ်လို့ခိုင်တုခကပြောပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲဟာရခိုင်တပ်မတော်ကနေကံတရက်တောင်တန်းပေါ်မှာအကြမ်းဖက်ဖွဲ့တွေရောက်ရှိနေတယ်လို့တပ်မတော်ကလူလို့အကြောင်းကြားခဲ့ပြီးတပ်မတော်ကနေနေမြေရှင်းလင်းဖို့အလားမှာခြုံကူတိုက်ခတ်ခဲ့လို့အခုလိုသိနာခဲ့တယ်ဆိုပြီးသတင်းတွေလည်းပေါ်ထွက်နေပါတယ်ဒါပေမဲ့ဒီသတင်းဟာမမှန်ကန်ဘူးလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကညင်းဆိုပါတယ်
ဒီဘက်မှာကြာတော့ဘယ်ဘင်္ဂလီစကားမှလည်းမရှိဘူးဗျ။နော်အဲ့ဒီဘင်္ဂလီတွေနဲ့ဖြစ်နေတာကအဲ့ဒီဘူးတီတောင်နဲ့မောင်တို့ဘက်မှာဖြစ်နေတာ။အခုဖြစ်တဲ့နေရာကဘလဝမြို့နယ်အထက်ပိုင်းဟိုအဲ့ဒီနေရာနဲ့တကူဟိုဘင်္ဂလီတွေနဲ့ကြက်ကနာဖြစ်နေတဲ့နေရာနဲ့ဆိုလို့ရှိရင်တော့ကီလိုမီတာ60ကျော်လောက်ဝေးတယ်။နော်မိုင်60ကျော်လောက်ဝေးတာပေါ့
။လက်ရှိရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသမှာ ARSA အစွန်းရောက်အကြမ်းဖက်သမားတွေဟာဒေသခံရွာသားတွေနဲ့လုံခြုံရေးအဖွဲ့တွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်လာလို့တပ်မတော်ကလည်းအင်အားလုံးရင်းနဲ့နေမြေရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်သမားတွေမရှိတဲ့ပလောဝမြို့နယ်ဘက်ကိုသိုးစစ်ဆင်လာလို့အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကဆိုပါတယ်တပ်မတော်အနေနဲ့ရခိုင်ပြည်နယ်တင်ကျင်းအိတ်ချမ်းရင်းနဲ့လုံခြုံရေးအတွက်ကြိုးပမ်းဆောင်ရွက်နေချိန်မှာအေအေအကြမ်းဖက်တောင်းကျမ်းသူအဖွဲ့ကတပ်မတော်စစ်ကြောင်းတစ်ခုကို2019ခုနှစ်ဩဂုတ်လ31ရက်နေ့မှာအလင်းငါချောင်းမြောင်းတိုက်ခိုက်ခဲ့လို့တပ်မတော်ဘက်ကအရာရှိစစ်သည်တချို့နိုင်ငံတော်အတွက်အသက်ပေးလူခဲ့ရပြီးရင်းလို့ရတဲ့တပ်မတော်အနေနဲ့ပြင်းထန်စွာပြစ်တင်ရှုတ်ချတဲ့ပြင်ထိရောက်စွာလက်တုပ်ပြန်တိုက်ခိုက်ချိန်မုံသွားမယ်လို့လည်းတပ်မတော်ကလည်းဒီကနေ့မှာသဘောထားထုတ်ပြန်ထားပါတယ်ပလောဝမြို့နယ်နှုံမူကြီးရွာနေကန်တရက်တောင်သားမှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ပလောဝဒေသခံကိုပီတာကဆိုပါတယ်
။ပ
လောကကနေပြီးတော့ကျွန်တော်တို့ဒီ25မိုင်လောက်ဝေးနေမြာနှုံဘူးအထက်ပေါ့အနားလေးမှာဒီနဲ့စစ်တပ်နဲ့ပေါ့နော်တက်ပြည့်ဖြစ်တယ်အဲ့ဒါမဲ့လက်တက်ခံရတာမချီဘူးလို့ပြောတယ်သူတို့တော်တယ်မှာဖြစ်တယ်ဆိုတော့လေတနေ့တန်ရင်ကြားတော့တင်မှန်ဒီဘက်အချမ်းကြီးကတော့ကြောက်နေကြတယ်လေတနေ့တန်ရင်ကြားနေရတော့နည်းနည်းထိတ်လန့်မှုတွေတော့ရှိကြတာပေါ့နောက်အရင်ကလေဟိုဘက်ပြင်ဆိုဘက်မှာခါခါဖြစ်တယ်ဆိုတော့လေ
2019ခုနှစ်အတွင်းပလောင်ဝမြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော် AA ဟာ ICA ပြည်ရလက်မှတ်ရေးသူဖို့တပ်မတော်ဘက်ကလက်မခံသေးတယ်လို့စစ်ရေးသိမ်းမှနေစေချင်နေမှာရှိနေပါတယ်ရခိုင်တပ်မတော်ဟာ UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းရင်းသားလက်နက်ကိုင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FVNCC အဖွဲ့ဝင်တစ်ခုဖြစ်ပါတယ
်နိုင်ကုန်းအိမ်ပြောပြခဲ့တာပါရှင်အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးအစီအမံတွေအားနည်းနေသေးတာကြောင့်မိမိတို့နေရပ်ကိုစွန့်ခွာထွက်ပြေးနေရတယ်လို့မောင်တော်ဒေသခံနှစ်ဖက်အတိုင်းဝိုင်းကပြောပါရယ်မောင်တော်မျိုးဘော်ကဘုံကြီးကျောင်းတွေမှာခိုလုံနေသူတွေကိုအစိုးရအကူအညီပေးတယ်ဆိုပေမဲ့လုံလောက်မှုမရှိဘူးလို့လည်းပြောဆိုနေကြတဲ့အကြောင်းအကြောင်းစုံကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင
်ရခိုင်မြောက်ပိုင်းဒေသကရေကင်းစကန်းဒီတကြော့ပြန်အကြမ်းဖက်တိုက်ခိုက်ခံရတာသတင်းတစ်ပတ်ကြာရှိလာပြီဖြစ်ပါရယ်လောလောဆယ်အဲ့ဒီဒေသမှာနောက်ထပ်တိုက်ခိုက်မှုတွေရှိမလာသေးပေမဲ့အစိုးရစစ်တပ်နဲ့ရဲလုံခြုံရေးအစီအမံတွေအားနည်းနေသေးတာကြောင့်မောင်နှမမြို့သာသနာ့ဘိမှန်ဖုံးကြီးကျောင်းနဲ့အလိုတော်ပြည့်ကျောင်းတွေမှာခိုးလုံနေကြတဲ့ရခိုင်တိုင်းရင်းသားတွေဟာအခြားဒေသတွေကိုဆက်လက်ထွက်ခွာသွားနေကြတယ်လို့မောင်နှမမြို့အရေးပေါ်ကူညီထောက်ပံ့ရေးကော်မတီဒုဥက္ကဋ္ဌဦးခင်ဝင်းကပြောပါတယ
်သာသနာ့ဘိမှန်မှာဟို1500ကျော်လောက်ရှိတယ်ဟိုအလိုတော်ပြည့်ကျောင်းမှာဆိုရင်300ကျော်ရှိတယ်လူခြုံရေးအရာဟိုအဲဆိုင်ချရလို့ဟိုစစ်တွေတို့မင်းများတို့ရသေးတော်တို့အဲ့လိုစံဖို့ထွက်တော့နေတာရှိတယ်။လုံချုံရေးကတာဝန်ခံမခံနိုင်ဘူးလေ။ဒီကစံဖို့ရဲ့လူကအခုကတပိပိများများလာတာ။မျိုးပေါ်နဲ့နေနေစဉ်းစားသိမရှိသလောက်ဖြစ်သွားပြီ။ကျွန်တော်တို့ရောတရောရေစခန်းတကူကအဲ့ဒီကြေးရောကိုဟိုလုံလုံကတော့ပြပြဝကကွယ်နိုင်တဲ့စံအောင်မရှိဘူးခင်ဗျာ
။ဒီရခိုင်တိုင်းသားတွေဟာမောင်းတော်မျိုးရက်ွက်3 4နဲ့ရွှေညိုးတောင်အောင်ပလကျေးရွာတွေကနေလာရောက်ခိုးလုံနေကြသူတွေဖြစ်ပါတယ်။မောင်းနှုံမြို့ကန်အများစုဟာမွတ်စလင်တွေဖြစ်ကြပြီးလုံခြုံရေးအရာစိတ်မချရတာကြောင့်ဒေသခံမွတ်စလင်တွေအခုချိန်အထိတောတောင်တွေထဲပုန်းအောင်းနေကြသလိုတချို့လဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတယ်လို့ဒေသခံမွတ်စလင်တူဦးဖြစ်တဲ့ကိုလှထွန်းကပြောပါတယ
်။မောင်းတော့တောင်ပိုင်းအစွန်းကနေအလေတန်ကျော်တီးပေါ့နော်။အဲ့လိုကျွန်တော်ရိုဟင်ဂျာတွေရဲ့ရွာတွေကတောတောင်နဲ့နေတယ်ယောတိုင်းနိပါကိုအဲ့လိုလာပြီးတော့မေရှုပိတာဆိုတော့အနမှာကိုလုံးစေးကယွာတွေလက်မဆန်တော့ဘူးသူကတော့တွန်တိကူပဲဝင်သွားရတယ်လောလောဆယ်အဲ့တော့ညချင်းချမမြန်မာအနပိုင်းတွေလက်မမြင်အောင်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပို့ပေးတယ်ဒီမှာလူရှင်ရေးဆိုတာကကျွန်တော်တို့ကိုဘာမှအခါဆုံးမပေးဘူးကျွန်တော်ရိုဟင်ဂျာတွေကအဲ့လိုလူရှင်ရေးကိုဒီဘက်မှာတိပြီးတော့အားကိုလို့မရဘူးကွန်ဗီနီနီချောရရင်အနပိုင်းတွေကကွေးကြတယ်ဟုတ်တချာပေါ့ကျွန်တော်မဟုတ်ခင်တဲ့တခြားလူမျိုးတွေကိုသူတို့ကအဲ့လိုလူချင်းရေးတွေအဲ့လိုဖေးထားတာ
မေယူဒေတာလို့ခေါ်တဲ့မောင်းတော်ဘူသီတောင်ရသေးတောင်မျိုးတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ပေါ်လာဂါဇာကဈေးတွေပိတ်ထားခဲ့ရတယ်လို့အစာရေစာပြတ်တောက်မှာကိုစိုးရင်ခဲ့ကြတာပါအခုရက်ပိုင်းမှာအကူအညီတွေရလာပေမဲ့အစိုးရကပေးတဲ့အကူအညီထောက်ပံ့မှုတွေလုံလောက်မှုမရှိဘူးလို့ဦးခင်ဝင်းကပြောပါတယ
်ဒီမှာတောက်ရည်လူတွေဒီအကန့်အရပေါ်လေလို့ရတယ်။ဆက်စေဝနေနေလို့လာတော့ဆန်ဆိုရင်လည်းဒီမှာတက်တက်တက်ရောက်လာတာရှိတယ်။ဆန်လည်းဒီရသေးတောင်တို့ရောက်ဦးတို့ပုံကြွန်းတို့နောက်တောင်ကောင်းတို့ဟိုရံကြီးတို့အဲကြောက်ကြီးတို့ဘက်ကဒီဝင်နေမတင်ရလာနေကြတာ။ဆက်ပြေးတာငုံပေးနေနေဒီကောက်ကြီးတောက်တယ်ဟိုလာပေးတဲ့ဟာဘလို့မှလောင်းမမှုမရှိပါဘူး။အဲလူရောင်းမရကြော်ဘူး။ဟောက်ချစ်ပါတုံးပါနဲ့အယုံပြလောက်ပဲ။တကယ်
တကယ်ဟောလောက်တာမရှိအောင်။ဩဂုတ်လ25ရက်နေ့မနေ့အစောပိုင်းကရခိုင်မြောက်ပိုင်းမေးရွတ်ဒေသရဲစခန်း30ကျောက်ကိုလက်နက်ကန်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လာဝကအရာရှိတဦးအပေါင်းဝင်စုစုပေါင်း12ဦးသေဆုံးခဲ့ရပြီးအကြမ်းဖက်သမား89ဦးသေဆုံးက15ဦးဒဏ်ရာရခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။ရခိုင်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ Arakan Rohingya Salvation Army ARSA အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြောင်းအစိုးရကကြေညာထားပါတယ်ခင်ဗျာ
ဒီ ခိုင်ပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပြည်ခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်ခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်စွန့်နေမြန်လူရဲ့သရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပို့ထားမယ်ဆိုရင်တရရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမီးမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က2923822994လေးဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲဒီမှာ message ပို့ထားလို့လည်းရပါတယ်။ပါဝင်စွန့်နေမြန်မြန်ကြမဲ့တော်ရရှင်တွေကိုကြည့်ကြပါရခင
်ဗျာ VOA American တန်ရဲ့ဓာတ်ရိုက်တွေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။တနိုင်ငံလုံးအပြည့်အစုံရေးလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဗဟိုကော်မတီဝင်တဦးကို၈လကြာထိန်းသိမ်းထားရကနေအပြည့်မရှိကြောင်းဆုံးဖြတ်ပြီးဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ရဲဘော်မင်းထေးကိုပြီးခဲ့တဲ့နှစ်ထဲတွင်ကမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18မြင်းဆောင်တင့်နဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကပြောပြမှာပါရှင်
။တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲ့စည်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ABSDF ကဥဆောင်ဘိုးကော်မတီဝင်ရဲဘော်မင်းထေးဟာမိုးမောက်တရားရုံးကနေပြန်လွတ်လာခဲ့ပါပြီ။2016ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုင်စာမြို့ကိုသွားစိန်လုံပူးပေါင်းရေးဂိတ်မှာမတရားအသင်းဆက်သွယ်မှုပုံမှန်18နဲ့8လကျော်ကြာဖမ်းဆီးထိန်းသိမ်းခံထားရကနေစက်တင်ဘာလ1ရက်နေ့မှာမိုးမောက်တရားရုံးကသူ့ကိုအပြစ်မရှိဘူးဆိုပြီးပြန်လွှတ်ပေးခဲ့တာဖြစ်တယ်ဆိုပြီးကိုမင်းထေးကပြောပြပါဗျာ
။လွတ်ပြီခင်ဗျာကျွန်တော်တို့ဒီ ABSD အနေနဲ့ကတော့ဒီအပြစ်ခံရစရီလက်မှတ်ထိုးထားတာဖြစ်တယ်ပြီးတော့ကျွန်တော် ABSD မြောက်ပိုင်းကတော့တက်ကတော့ဟိုဘက်လိုင်စာပြန်ထိတ်ထုတ်နေမှာရှိတယ်ဆိုတာလည်းဒီလက်မှတ်မထိုးခင်ကနေခဲ့တယ်အဲ့အတွက်ပေါ့နော်ဒီနယ်စင်ပြည်တော်စုအဆင့်မှာကျွန်တော်တက်ပေကနေကျွန်တော်တို့စာချုပ်တွေပေါ့တင်ခဲ့တယ်နော် NC စာချုပ်တွေကိုတက်ပေကမှာကျွန်တော်တို့တင်ခဲ့တယ်အဲ့တော့ကျွန်တော်အမှတ်ဆွဲထားတဲ့ဟာကခံယူမှုမရှိဘူးဆိုပြီးမှဆိုအမှုကိုတခါတည်းပြင်းမရှိဘူးဆိုတာဆုံးဖြတ်လိုက်တာပေါ့
7လကျော်ကြာချုံနောင်ခံရစဉ်အတွင်းမှာမျက်နှာမှုတွေရှိခဲ့ပေမဲ့ယုံကြည်မှုတိဆောက်နေရတဲ့ကာလဖြစ်တာကြောင့်သူ့အနေနဲ့တိခံစိတ်ရှည်မှုတွေထားရမှာဖြစ်တဲ့အကြောင်းနဲ့ငြင်းငြိမ်းတိဆောက်နေတဲ့ကာလမှာဒီလိုဖြစ်ပျက်မှုတွေကိုနောက်ထပ်မဖြစ်ဖို့လည်းလိုအပ်တယ်လို့လည်းဆိုပါတယ
်ဒီဟာပေါ့7လကျော်မှာဆုံးဖြတ်လိုက်တဲ့အတွက်တော့ဝမ်းသာပါတယ်သတိပုဂ္ဂလအနေနဲ့ပြောမှဆိုရင်တော့ဒါမျက်နှာလေးလို့ပြောလို့ရတာပေါ့ဒါကကျွန်တော်တို့ဘာပဲပြောလေနိုင်ငံကိုဒီငြင်းငြမ်းစေချင်တဲ့တိောက်ချင်တဲ့ဆရာတော့ဘာပဲပြောဒါတွေကိုဟိုကိုမျက်နာတယ်လို့ဆိုတာတဲ့ကိုမှဒါကဘယ်လိုဆိုရင်ဒီဘာဒီငြင်းငြမ်းမှုအတွက်ကျွန်တော်တို့စိတ်ရှည်ရမသိကြီးခံရဘူးဆက်မှာဆိုတော့တိချံခွင့်လို့ရမယ်ဆိုတဲ့အပိုင်းတွေရှိတာပေါ့ဗျာကျွန်တော်နောက်ပိုင်းလည်းဒီလိုမျိုးပေါ့ဗျာကျွန်တော်တို့ကယုံကြည်မှုတိောက်တဲ့ကာလတွေမှာတော့ဒီလိုတံမြရတွေနဲ့တစ်ခက်နဲ့တစ်ခက်အဲ့လိုဆွဲချက်တွေပြင်ရရင်တော့ကျွန်တော်တို့တီတောင်စုကိုငင်းငယ်ယူတိောက်တဲ့အချိန်မှာတော့ကျွန်တော်ကြက်ညာနေလိမ့်မယ်။အဲတော့ငင်းငယ်ယူတိောက်တဲ့အချိန်မှာတယောက်ကိုတယောက်တန်လျာရှင်းရှင်းနဲ့ပူပေါင်းပြီးလှုပ်ဆောင်ကြရင်တော့ကောင်းတယ်အောင်မြင်ကြတော့လိမ့်မယ်လို့ကျွန်တော်တို့လည်းယူဆပါတယ်
။ဖန်စီစဉ်လုံးကတော့သူ့ရဲ့ ABS ရဲ့အဖွဲ့အစည်းရဲ့ဗက်တစိတ်တွေနဲ့ KIA နဲ့တွဲရိုက်ထားတဲ့ဓာတ်ပုံတွေကိုတက်တင်လုပ်ပြီးသူ့ကိုတရားစွဲဆိုခဲ့တာလို့ဆိုပါတယ်။သူ့ကို၈လကျော်ကြာဗမော်အကျဉ်းထောင်ထဲမှာချုပ်နှောင်ထားခဲ့တာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစေးသဘောတူစာချုပ် NCA ကိုတော့တခြားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာမြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABS ရဲ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။2016ခုနှစ်ထဲမှာတော့ကွန်မင်းဒီဟာမတရားအသင်းဆက်သွယ်မှုနဲ့ထိသိမ်းခံခဲ့ရပြီးသူ့ကိုတက်မတော်သားတွေပါဝင်တဲ့တရီလိုပြတပ်သေး10ဦးနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှပြောပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပါစေအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်အမေရိကန်တောင်ပိုင်းတက်ဆက်စ်ပြည်နယ်မှာသမိုင်းမှာအဆိုးဝါးဆုံးရေလွှမ်းမှုဒဏ်ကိုကြုံခဲ့ရပြီးတဲ့နောက်ပြန်လည်ထူထောင်ရေးအတွက်ခက်ခက်ခဲခဲရုန်းကန်နေရပေမဲ့ဖက်ဒရယ်အစိုးရကပေးမဲ့အရေးပေါ်ကယ်ဆယ်ရေးရန်ပုံငွေဖြတ်တောက်ဖို့သမ္မတထရမ့်အဆိုပြုချက်ကိုအစိုးရအရာရှိတွေကကာကွယ်နေပါတယ်။သမ္မတထရမ့်ရဲ့အဆိုပြုချက်အရမမျှော်လင့်တဲ့သဘာဝဘေးဒဏ်တွေကြုံခဲ့ရမယ်ဆိုရင်ကယ်ဆယ်ရေးရန်ပုံငွေတွေလုံလုံလောက်လောက်ထရှိမှာဖြစ်ကြောင်းအင်ဗျူရောကကြာသာပတင်းတွေမှာပြောပါတယ်။ဒါအပြင်သမ္မတထရမ့်ကသူ့ကိုယ်ပိုင်ငွေတွေကနေဟာဗီမုန်တိုင်းကယ်ဆယ်ရေးအတွက်ဒေါ်လာ1,000,000ပေးဖို့ကတိပြုထားကြောင်းလည်းအင်ဗျူရောကကြေညာပါတယ်။ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကပြောပြမှာပါရှင်။
ဟာဗေးမုန်တိုင်းကြောင့်ရေလွှမ်းမိုးနေတဲ့ Texas ပြည်နယ် Houston မြို့မှာကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေပါတယ်။မုန်တိုင်းဟာ Louisiana ပြည်နယ်ဘက်ကိုရွေ့လျားသွားပြီးဖြစ်ပေမဲ့ Texas ပြည်နယ်တောင်ပိုင်းဒေသတချို့မှာတော့ရေဆက်လက်လွှမ်းမိုးနေသေးပါမုန်တိုင်းတန်ကြောင့်အင်ဂျင်သတိလောင်းတဲ့အခြေခံအဆောက်အုံတချို့လည်းရေနှင်းမြုပ်ပျက်စီးဆုံးရှုံးခဲ့တယ်လို့အင်ဂျီရောကကြာသာရေးနေမှာပြောပါတယ်။ရေနှင်းမြုပ်တဲ့ဆေးရုံကလူနာတွေကိုပြောင်းရွှေ့ပေးထားတာနဲ့ပတ်သက်လို့အမိမြေလုံခြုံရေးအကြံပေး Tom Bossard ကအခုလိုပြောပါတယ်
We've seen some hospitals suffer some damage in Beaumont. Most of you that are tracking the
events. Beaumont မြို့ကဆေးရုံတချို့ပျက်စီးသွားတာကိုတွေ့ရပါတယ်။အားလုံးလည်းတွေ့ကြပြီဖြစ်မှာပါ။ကျန်းမာရေးနဲ့လူမှုကယ်ဆယ်ရေးဌာနကာကွယ်ရေးဌာနအနေနဲ့အကူအညီတွေဘယ်လိုပေးသွားမလဲဆိုတာကိုတက်တက်ကြွကြွနဲ့ပူးပေါင်းဆောင်ရွက်အဖြေရှာနေကြပြီးပို့ပြီးတော့ပြည်စုံနဲ့ကျန်းမာရေးဆောင်ရွက်မှုရမယ့်နေရာတွေကိုအကူအညီရှေ့ပြောင်းပေးသွားမှာပါ။ခံမှန်းကြီးလူနာ 9,000 လောက်ကို Texas ပြည်နယ်တွေကပို့ပြီးတော့အဆင်ပြေတဲ့ဆေးရုံတွေမှာပြောင်းရွှေ့ပေးတာကိုလည်းတွေ့ရမှာပါ။
သမ္မတဒေါ်နယ်ထရမ့်အနေနဲ့ပြည်ထောင်စုအရေးပေါ်ရမုံငွေဖျက်ထောက်လျှော့ချခဲ့တာနဲ့ပတ်သက်ပြီးတော့လည်းသမ္မတရဲ့အမိမြေလုံခြုံရေးအကြံပေးဘော့ဆတ်ကကာကွယ်ပြောကြားခဲ့ပါတယ်။ဒါဟာပြည်နယ်အစိုးရရဲ့အနေနဲ့ပြည်ထောင်စုအစိုးရအပေါ်တာဝန်တည်တည်အမိကိုကင်းကင်းနဲ့ဆောင်ရွက်သွားနိုင်ရေးရည်ရွယ်လှုပ်ဆောင်တာလို့သူကပြောပါတယ်။ Texas ပြည်နယ်ဟာတခြားပြည်နယ်တွေစီကနေအကူအညီတွေများကြီးရနေတယ်လို့လည်းပြောပါတယ်
။ Now we've got 28 for instance search and rescue
ဆက်ချောက်ပြည်နယ်ကနေကယ်ဆယ်ရေးကူညီတွေ Texas ကိုဆေးလွှတ်ခဲ့ပါတယ်။ဒါပမာဏအတော်များပါတယ်ကျွန်တော်သိသလောက်ဆိုရင်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုပြီးကြတဲ့ကဒါပထမဆုံးအနေနဲ့ဒီလောက်အင်အားအများကြီးသုံးကယ်ဆယ်ရေးဆောင်ရွက်ပေးနေတာပါအ
ိမ်မီရောပြောခွင့်ရဆေရာဟက်ကဘီဆန်ဒါစ်ကလည်းရေပိတ်တဲ့လူလူအတွက်သမရအနေနဲ့ဒူဘိုင်ငွေဒေါ်လာတစ်သန်းလှူဒန်းသွားမယ်လို့ပြောရတယ
် And he's actually asked that I check with the folks
အခုဒီမှာရှိတဲ့လူတွေနဲ့မေးမြန်းတိုင်ပင်ဖို့စမကိုသမရကပြောထားပါတယ်အခုညီပေးရေးအဖွဲ့တွေနဲ့သတင်းသမားတွေအားလုံးကဒီအကြောင်းစုံစမ်းမေးမြန်းရေးသားနေကြတဲ့သူတွေဆိုတော့အကြောင်းအရာတော်များများသိကြမှာပါတမရကဒီမှာရှိတဲ့လူတွေရဲ့အကြံဉာဏ်တွေကိုလိုချင်နေတာကြောင့်တကယ်လို့များအကြံပေးစရာတွေရှိရင်ကျွန်မနားထောင်ချင်ပါတယ
် Texas နဲ့ Louisiana ပြည်နယ်ကမုန်တိုင်းဒဏ်သင့်ဒေသတွေကိုတမရနဲ့တမရကတော်တို့လာမယ့်စနေနေ့မှာတွားရောက်မှာဖြစ်တယ်လို့လဲ Sanders ကပြောပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့တာကြနဲ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်ပြည်ထောင်စုမှရှိတဲ့တဏ္ဍာမအဆောက်အုံ၃ခုကိုပိတ်ပစ်ဖို့ရုရှားကိုအမေရိကန်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။ဒါဟာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားလက်ရှိဖြစ်နေတဲ့အထက်မှမူလည်းဖြစ်ပါတယ်။ရုရှားအနေနဲ့ဝါရှင်တန် DC မှရှိတဲ့တန်ရုံဝင်အတွင်းကအဆောက်အုံတစ်ခုပါဝင်နယူးယောက်ကကောင်ဝင်ယုံကရှိတဲ့အဆောက်အုံတစ်ခုနဲ့ဆန်ဖရန်စစ္စကိုကောင်စစ်ဝင်ယုံတို့ကိုစနေနေ့နောက်ဆုံးထားပြီးတော့ပိတ်သွားမှာဖြစ်ပါတယ်။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်တန်တမာဝန်တန်းတွေနဲ့တန်တမာရေးလုပ်ငန်းစဉ်တွေကိုရှော့ချဖို့ရုရှားကအခုလအစောပိုင်းမှာတောင်းဆိုပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စု Texas ပြည်နယ်ရှေ့တောင်ပိုင်းမှာ Harvey Hurricane မုန်တိုင်းကယ်ဆယ်ရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေလှုံ့ဆော်နေတာနဲ့အမုန်တိုင်းဒဏ်သင့်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်မီတော်ကအခိုင်အမာပြောကြားလိုက်ပါတယ် Texas နဲ့ Louisiana ပြည်နယ်တွေမှာ9ရက်ကြာစံချိန်တင်လောက်အမိုးရွာသွန်းပြီးတော့ဝင်ရောက်တိုက်ခတ်သွားတဲ့ Harvey Hurricane မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်11,000အပြင်နောက်ထပ်တပ်ဖွဲ့ဝင်တွေဆေးလွတ်ဖို့လက်မှတ်ရေးထိုးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကပြောကြားလိုက်ပါတယ်။အီရန်နိုင်ငံတာလာဖာမြို့နယ်9ဗတ်ပြည်နယ်တစ်ခုလုံးမှာအစုံရောက်အကြမ်းဖက်သမားတွေအပေါ်အောင်ပွဲဆင်လိုက်ပြီးဖြစ်တယ်လို့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောကြားလိုက်ပါတယ်။ကင်ညာနိုင်ငံမှာသမ္မတဦးဟူကန်ညတ်တာအနိုင်ရခဲ့တဲ့ပြီးခဲ့လရွေးကောက်ပွဲရလကိုကင်ညာတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်ခင်ဗျာ
တာတန်ညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကရှာဖောင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nash Wan Kelly ဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။ည9နာရီတခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။အဲ့ဒီအချိန်ကျရင်တော့အမျိုးသမီးကန္တာသုတဆုံးလေအမေရိကန်တခွေနဲ့သိပ်ပံတဲ့ညီမိပညာစားတဲ့အပတ်စဉ်ကန္တာတွေနှာစင်ကြရပါပါ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.